ဒီနိုင်ငံမှာဆက်ရှိလာကြအကျဉ်းချခံရခြင်းအတွင်း49ရက်ကြာတိုက်ပိတ်ခံရပြီးအပြင်လူတွေနဲ့လည်းအကန့်အသတ်နဲ့သာတွေ့ဆုံခွင့်ရခဲ့ကြောင်းအီရန်နိုင်ငံကပြန်လွှတ်လာတဲ့ Washington Post သတင်းတော့ Jason Rezaian ကပြောပါတယ်။ Rezaian ဟာအီရန်နိုင်ငံနဲ့ရရှိထားတဲ့ Nuclear သဘောတူညီချက်ကိုအကောင့်ထဲပေါ်ပြီးရရှိခဲ့တဲ့အကျဉ်းသားဖလှယ်ရေးသဘောတူညီချက်နဲ့စနေနေ့ကပြန်လွှတ်လာတဲ့ American အကျဉ်းသား၄ယောက်ထဲကတယောက်ဖြစ်ပါတယ်။သူဟာ American နိုင်ငံကိုပြန်မလာခင် Germany ဆေးရုံမှာဆေးကုသမှုခံယူရင်း Washington Post သတင်းစာရဲ့အကြီးတန်း Editor တွေနဲ့မျက်နှာချင်းဆိုင်တွေ့ဆုံခဲ့ပါတယ်။သူ့အနေနဲ့ရုပ်ပိုင်းဆိုင်ရာအကြမ်းမလေးရဲ့ရှိတယ်ဆိုတာကိုလူတွေသိစေလိုတဲ့အကြောင်းသူ့အကြောင်းသိကျင်ကြသူတွေရှိနေတယ်ဆိုတာသိရတဲ့အတွက်အခုလိုပြောဆိုရခြင်းဖြစ်ကြောင်းဒါပေမဲ့သူ့ရဲ့ဖြစ်ရပ်ကိုပြန်ပြောပြနိုင်ဖို့အတွက်သူ့အနေနဲ့အချင်းယူလိုတယ်လို့ Rezaian ကပြောပါတယ်။ Rezaian ကိုတချို့မှုနဲ့အီရန်အာဏာပိုင်တွေက2014ခုနှစ်မှာဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။ဒါပေမဲ့ Washington Post သတင်းစာနဲ့သမ္မတဥပမာအစိုးရကတော့အဲ့ဒီဆွဆွဲချက်ဟာလုံးဝမဖြစ်နိုင်တဲ့အကြောင်းပြောပါတယ်။